စားတောက်ဆိုင်တွေ၊ကုန်စုံဆိုင်တွေနဲ့တခြားအစားအသောက်ရောင်းတဲ့ဆိုင်တွေမှာနေ့စဉ်ကြုံတွေ့နေရတဲ့ပြဿနာကြီးတစ်ခုကတော့အစားအသောက်အလေအလွတ်တွေဖြစ်ပါတယ်။မကုံလို့လွှင့်ပြစ်ရတာတွေ၊တတ်မှတ်ချိန်ကျော်လို့ဘေးဖြစ်မှာဆိုတဲ့အတွက်လွှင့်ပြစ်ရတာတွေကစီးပွားရေးကိုထိခိုက်ရတယ်လို့အမိုက်တွေဖြစ်ကုန်တဲ့အတွက်သဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်စေပါတယ်။ဒါကြောင့်အစားအသောက်အလေအလွတ်ပြဿနာကိုနည်းပညာအကူအညီနဲ့ဖြေရှင်းလာကြပါတယ်။American အပါအဝင်နိုင်ငံတော်တော်များများမှာအစားအသောက်အလေအလွတ်နည်းပါးစီဖို့ mobile application တွေကိုဖန်တီးအသုံးပြုလာကြပါတယ်။ American နဲ့ထိုင်းနိုင်ငံတွေကစားတောက်ဆိုင်တွေမှာသုံးနိုင်အောင်ဖန်တီးထားတဲ့ Mint Scraps ဆိုတဲ့ application ကကိုယ်ဆိုင်မှာဘယ်လိုပစ္စည်းတွေကလေလွင့်နေသလဲ၊ပိုလို့လွှင့်ပြစ်နေရသလဲဆိုတာကိုတွက်ချက်ပေးတဲ့ app ဖြစ်ပါတယ်။ဆိုင်မှာသုံးတဲ့ကုန်စည်ကုန်ကြောက်စည်ရင်းနဲ့ဘယ်လောက်လွှင့်ပြစ်နေရသလဲဆိုတာတွေကို app ထဲမှာထည့်ပေးထားရင်အလေအလွတ်နည်းအောင်တွက်ပြီးတော့တပတ်တစ်ခါစည်ရင်းလုပ်ပေးတာမို့ကုန်စည်ကုန်ကြောက်တွေကိုလိုသလောက်ပဲဝယ်ရအောင်အထောက်အကူဖြစ်ပါတယ်။တခါ 11th hour ဆိုတဲ့ application ကတော့စင်ကာပူကစားတောက်ဆိုင်တန်းတွေမှာစိုင်းဖွင့်ထားတဲ့တန်ဂျွန်ယွမ်ဆိုသူထွင်ထားတာပါ။စားတောက်ဆိုင်တွေစားတောက်ဆိုင်တန်းတွေမှာစိုင်းပိတ်ခံပြီးဘလို့အစားတောက်တွေကိုရှော့ဈေးနဲ့ရောင်းနေတယ်လဲဆိုတာကို 11th hour app ကအသိပေးနိုင်ပါတယ်။ဒီ app လိုပဲစားတောက်ဆိုင်တွေ၊ကော်ဖီဆိုင်တွေ၊မုန့်ဆိုင်တွေမှာလေလွင့်တော့မယ့်အစားအစာတွေကိုရှော့ဈေးနဲ့ဝယ်စားနိုင်အောင်အသိပေးတဲ့ Too Good To Go ဆိုတဲ့ app ကလည်း2015မှာစထွက်ပြီးကလေးက download လုပ်ပြီးတော့သုံးနေတဲ့သူတန်းကျော်နေပါပြီ။ Britain အခြေစိုက်ကုမ္ပဏီကထွင်ထားတဲ့ app ရဲ့ဆောင်ပုဒ်ကို Eat Well, Save Money, Save the Planet ဖြစ်ပါတယ်။ငွေကုန်ကြေးကြမများစေဘဲအစားကောင်းကောင်းစားမယ်၊ကမ္ဘာကြီးကိုစောင့်ရှောက်မယ်လို့အထိပ္ပာယ်ရမှာပါ။Android စနစ်3ရော iOS စနစ်3 smartphone တွေမှာပါသုံးနိုင်တဲ့ဒီ application ကတော့ Britain, ပြင်သစ် Germany, Denmark အပါအဝင်ဥရောပနိုင်ငံ6ခုမှာအသုံးများနေတဲ့ app တစ်ခုဖြစ်ပါတယ
်။ I was in a buffet restaurant and I saw all the food that was left in the evening and I asked the waiter what do you do with all this great food and I found out it's just thrown away.
သူကတော့ဂျာမနီနိုင်ငံက Too Good To Go ကုမ္ပဏီရဲ့လုပ်ငန်းအကောင့်ထဲပေါ်ရဲ့အရာရှိချုပ် Thomas Bjørk Momsen ဖြစ်ပါတယ်။အဝါစားဆိုင်တစ်ခုမှာညနေပိုင်းလောက်ပိုးနေတဲ့အစားအစာတွေကိုတွေ့တော့ဒါတွေဘာလို့ပြစ်တယ်လဲလို့စပွဲတော်ကိုသူမေးကြည့်ပါတယ်တဲ့။အကောင့်ကြီးရှိနေသေးတဲ့အစားအသောက်တွေကိုလွှင့်ပြစ်တယ်ဆိုတာသူသိရတော့တော်တော်လေးကိုနှမျောသွားပါတယ်။ဒါနဲ့တခြားဆိုင်တွေမှာရောဘလို့လုပ်တယ်လဲဆိုတာလိုက်ပြီးတော့စုံစမ်းတော့ဆိုင်တော်တော်များများမှလည်းဒီလိုပဲလွှင့်ပြစ်နေကြတယ်ဆိုတာကိုသူသိရတယ်တဲ့။နိုင်ငံတော်တော်များများမှအစားအသောက်ရှားပါနေချိန်မှာဒီမှာတော့ဒီလောက်ကောင်းတာတွေကိုလွှင့်ပြရတဲ့ပြဿနာကြီးရှိနေတယ်ဆိုတာသူသိခဲ့ရတယ်လို့ပြောပြခဲ့တာပါအခုတော့စားတောက်ဆိုင်တွေကော်ဖီဆိုင်တွေမုန့်ဆိုင်တွေမပိတ်ခင်မှာဝယ်သူတွေရှော့ဈေးနဲ့ဝယ်နိုင်အောင်လို့ Too Good To Go app ကချိတ်ဆက်ပေးထားပါပြီဂျာမနီမှာ2016အစောပိုင်းကစလို့သုံးနေကြတဲ့ application ရဲ့ကျေးဇူးကြောင့်ဆိုင်တွေအနေနဲ့အစားအစာတွေကိုအလဟတ်တက်လွှင့်ပြစရာမလိုတော့တယ်လို့ဝယ်သူတွေဘက်ကလည်းဈေးတက်တက်တာနဲ့ဝယ်စားနိုင်ကြပါတယ် Too Good To Go app ကဘယ်ဆိုင်တွေမှာရှော့ဈေးနဲ့ရောင်းနေပြီလဲဘယ်နှပွဲစာကြံသေးတယ်လဲဘယ်အချိန်မှာဘယ်ဈေးနဲ့သွားဝယ်လို့ရတယ်လဲဆိုတာတွေကိုပြောပြနိုင်ပါတယ်သွားဝယ်တဲ့အခါမှာလဲဝယ်သူကဆိုင်ကိုတိုက်ရိုက်ငွေပေးချေစရာမလိုပဲ application ကနေတဆင့်ငွေဖြတ်တာကဒီ app အောင်မြင်နေတဲ့အချက်တစ်ချက်ဖြစ်တယ်လို့ဆိုပါတယ်ဒီ application ကတဆင့်ဝယ်စားမယ်ဆိုရင်တပွဲကို2 euro ကနေ4 euro ချားလောက်ပဲပေးရပါမယ်ဝန်ဆောင်ကအဖြစ် Too Good To Go app က1 euro ယူပြီးတော့ကျန်တာကတော့စားတောက်ဆိုင်တွေကရပါတယ်စားတောက်ဆိုင်တွေဘက်ကလည်းအမိုက်ဖြစ်သွားမဲ့အစားဝင်ငွေရတဲ့အတွက်သဘောကျကြပါတယ
်။ Fan von wegschmeißen sind wir überhaupt nicht gerade zum Wochenende hin. Bleiben natürlich items übrig.
ဘာလင်မြို့ကော်ဖီဆိုင်တစ်ခုကမန်နေဂျာ Paul Prozek ဖြစ်ပါတယ်။စားလို့ရနေသေးတဲ့အစားတွေကိုလွှင့်ပြရတာကိုသူကလည်းမကြိုက်ဘူးလို့ပြောနေတာပါ။အိတ်ထဲထည့်ပေးလို့ရတဲ့အစားအစာမျိုးဆိုရင်တော့ပိုနေလို့ဆိုင်ရှိမှထားလိုက်လို့ရှိရင်တနာရီအတွင်းမှာကိုစားချင်သူတွေကလာယူသွားကြလို့ဝမ်းသာရပါတယ်တဲ့။ဒါပေမဲ့အပြင်မှာဒီတိုင်းထားပြလို့မရတဲ့အစာမျိုးတွေကြတော့အမိုက်ပုံးနေပဲထည့်လိုက်ရတဲ့အတွက်အလေအလွင့်ဖြစ်သွားပါတယ်။အခု Too Good To Go app နဲ့ကြတော့သိပ်ကိုကောင်းပါတယ်တဲ့။ဝယ်စားသူတွေဘက်ကလည်းဈေးသက်သက်တတနဲ့ကောင်းကောင်းစားလို့ရသွားတယ်လို့သူကပြောပြနေတာပါ။ Too Good To Go app ကိုသုံးနေတဲ့ဘာလင်မြို့သူ Charlotte Boffin ကလည်းသဘောကျတဲ့သူတွေထဲမှပါပါတယ
်။ Also ich finde es ist eine sehr gute Sache. Natürlich weil es einfach schlecht ist oder blöd Essen wegzuwerfen.
အစားအသောက်တွေကိုလွှင့်ပြစ်တာအတိတ်ပဲကိုမရှိတဲ့အတွက်ခုလိုလုပ်ပေးထားတာကတိတ်ကိုကောင်းပါတယ်တဲ့ဈေးလဲပေါ်တော့သူ့လိုចောင်းသူចောင်းသားတွေအတွက်အစားကောင်းကောင်းကိုငွေသိမ့်မကုန်ပဲဝယ်စားနိုင်တယ်လို့ပြောသွားတာပါတခုပဲရှိတာကသူနေတဲ့နေရာနာကစားတောက်ဆိုင်တွေမှာတော့ Too Good To Go app ကိုတိတ်မသုံးကြသေးတဲ့အတွက်သုံးလာကြဖို့မျှော်လင့်ပါတယ်တဲ့ဒါပေမဲ့ပ ပြီးခဲ့တဲ့လတွေအတွင်းမှာကိုဒီ app သုံးတဲ့စားတောက်ဆိုင်အသစ်တွေအများကြီးတွေ့လာရတယ်လို့သူကပြောသွားတာပါ Too Good To Go application ကလောလောဆယ်ဥရောပနိုင်ငံတွေမှာပဲသုံးလို့ရပါသေးတယ်ဒါကြောင့်အမေရိကန်အထိချဲထွေနိုင်ဖို့လဲစူးစမ်းနေကြပါပြီဒီ app ကဆိုင်တွေရဲ့စီးပွားရေးကိုအထောက်အကူဖြစ်စေတယ်သုံးတဲ့သူတွေအတွက်အကျိုးများစေတဲ့အပြင်ကဘာကြီးမှာအမိုက်ရောနေစေတဲ့အတွက်ဘက်ပေါင်းဆိုကအကျိုးရှိစေတယ်လို့ app ကိုတီထွင်သူတွေကပြောပါတယ် Netherlands နိုင်ငံမှာတော့အစားအသောက်အမိုက်တွေနည်းစေမဲ့ No Food Wasted ဆိုတဲ့ application ရှိပါတယ် Supermarket တွေမှာနောက်ဆုံးရောင်းဖို့သတ်မှတ်ရနာကတ်နေလို့ဈေးချတော့မဲ့ပစ္စည်းတွေကိုစရင်လုပ်ပေးတဲ့ app ဖြစ်ပါတယ်ဈေးဝယ်သူတွေအနေနဲ့ကိုယ်ဝယ်စရာရှိတဲ့ပစ္စည်းစရင်ကို No Food Wasted application နဲ့ကိုထည့်ထားလိုက်ရင်အဲ့ဒီစီးရင်တွေကဈေးချနေတဲ့ပစ္စည်းတွေကိုအသိပေးမှာပါဒီ app ကိုသုံးနေတဲ့ supermarket အနေနဲ့အစားအသောက်အလေအလွတ်25ရာခိုင်နှုန်းလောက်နှဲသွားတာတွေ့ရတယ်လို့ app developer ကပြောပါတယ်ကမ္ဘာပေါ်မှာစားသုံးဖို့ထုတ်လုပ်ချက်ပြုတ်တဲ့အစားအသောက်တွေကသုံးပုံတစ်ပုံလောက်ကနှစ်ဆင့်အမိုက်ဖြစ်နေတယ်လို့ကုလသမဂ္ဂရဲ့အစားအစာနဲ့လက်ရစိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ်တန်ချိန်နဲ့ဆိုရင်တော့တန်ချိန်ပေါင်းတန်1300လောက်ဖြစ်ပါတယ်အမေရိကန်နဲ့ဥရောပနိုင်ငံတွေမှာအမိုက်ဖြစ်သွားတဲ့အစားအသောက်၄ပုံတစ်ပုံလောက်နဲ့တင်ကမ္ဘာတဝန်းကအစားအသောက်ဆင်းရဲတဲ့ပြဿနာကိုလျော့နေသွားအောင်လုပ်နိုင်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ရွက်နေသူတွေကလည်းထောက်ပြပါတယ်။လွှင့်ပစ်လိုက်တဲ့အစားအစာတွေပုတ်တိုးသွားလို့ထွက်လာတဲ့မီသိန်းဓာတ်ငွေ့ဟာဆိုရင်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထက်ကို၄ဒုညဉ့်ညမ်းစေတဲ့ဖန်လုံအိမ်ဓာတ်ငွေ့ဖြစ်တာမို့ဒီပြဿနာကိုဤပညာနဲ့တစ်ဖက်တစ်လမ်းကဖြေရှင်းလာကြတာဖြစ်ပါရဲ့ရှင်။